ကာဇာကမ်းမြောက်ဒေသတွေကဒီမြောက်ပိုင်းမှာရှိတဲ့ကာဇာစစ်တီမြို့နဲ့တောင်ပိုင်းမှာရှိတဲ့ဟန်ယူနစ်မြို့တွေမှာအစ္စရေးစစ်တပ်နဲ့ပါလက်စတိုင်းဟာမတ်စစ်သွေးကြွားတွေကြားမှာဒီတိုက်ပွဲတွေပြင်းထန်နေပါတယ်။ပါလက်စတိုင်းပြည်သူတွေလည်းဘေးလွတ်ရာကိုထပ်ပြီးတော့ထွက်ပြေးနေကြရပါတယ်။ဟာမတ်စစ်သွေးကြွားအဖွဲ့ခေါင်းဆောင်ယာယာဆင်ဝါပုံဆုခုနေတဲ့နေရာနာကိုအစ္စရေးစစ်တပ်တွေရောက်ဖို့နီးနေပြီလို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နာတန်ယာဟုကပြောကြားပြီးတော့သူ့ကိုမကြခင်မှာရှာတွေ့လိမ့်မယ်လို့ပြောပါတယ်။တိုက်ပွဲတွေဟာမြောက်ပိုင်းကနေပြီးတော့တောင်ပိုင်းကိုကျယ်ပြန့်လာနေတာကြောင့်အရသားတွေနောက်ထပ်တောင်ဘက်ဆွန်းကိုစစ်ဘေးလွတ်အောင်လို့ပြေးနေကြရပါတယ်။ကုလသမဂ္ဂရဲ့လူသားချင်းစာနာတဲ့လုပ်ငန်းတွေလည်းထိခိုက်နေပြီးတော့အင်မတန်ဆိုးဝါးတဲ့အခြေအနေပိုတိုးလာလိမ့်မယ်ဆိုတဲ့သတိပေးမှုတွေလည်းထပ်မံထွက်ပေါ်နေပါတယ်။ဂါဇာတောင်ပိုင်းဆွန်းအီဂျစ်နဲ့နယ်စပ်ဖြစ်တဲ့ရာဖာမြို့ကိုအခုရက်ပိုင်းတွင်မှတောင်းတဲ့အထိရောက်လာတယ်လို့ဒီကုလသမဂ္ဂကပြောပါတယ်။ရာဖာမြို့ကိုလည်းညာရုံးကအစ္စရေးကလေကြောင်းနဲ့တိုက်ခိုက်ခဲ့တယ်လို့ဒေသခံတွေသတင်းတောက်တွေကပြောပါတယ်။ရာဖာနာကနေစစ်သွေးကြွတွေကရော့ကက်ဒုံးတွေနဲ့ပစ်ခတ်တိုက်ခိုက်တယ်လို့အစ္စရေးစစ်တပ်ကတော့ဒီကနေ့ပြောပါရယ်ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့အာရုံစိုက်မှုရအောင်လို့ကုလသမဂ္ဂတွင်းမှုအချုပ်အနေနဲ့တင်ပြနိုင်တဲ့အထူးလုပ်ပိုင်ခွင့်ကိုအတွင်းရေးမှုချုပ်အန်တိုနီယိုဂူတဲရက်စ်ကပထမဆုံးအကြိမ်ပုတ်ထွန်းတွေကအသုံးပြုပြီးတော့ဂါဇာမှာဖြစ်နေတဲ့အခြေအနေကနိုင်ငံတကာတည်ငြိမ်လုံခြုံရေးကိုချိန်ချောက်နေပြီလို့တတိပေးခဲ့ပါရှင်